This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ28ရက်နေ့ Radio NUG ရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးအလင်ငါကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
2024ခုနှစ်အောက်တိုဘာလ28ရက်နေ့မနက်ခင်းစီရီသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်တစ်တုံညာနှစ်ကုန်းစစ်စင်ရေးအတွင်ရွရွချွန်ချွန်တိုက်ပွဲဝင်ရင်အသက်ပေးလူသွားခဲ့ကြတဲ့ TNLA တပ်မတော်သားများအားရည်စူး၍ PSLF TNLA မှအလှူဒါနပြုလုပ်ပေးတဲ့သတင်းကိုတင်ပြပေးကြပါတယ်အောက်တိုဘာလ28ရက်နေ့တစ်တုံညာနှစ်ကုန်းစစ်စင်ရေးတနှစ်ပြည့်မှာပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLF TNLA အုပ်ချုပ်ရေးနေမြေတနေရာမှာတစ်တုံညာနှစ်ကုန်းစစ်စင်ရေးတိုက်ပွဲအတွင်အာဏာရှင်စစ်ကောင်စီတပ်အားရွရွချွန်ချွန်တော်လှန်ရင်အသက်ပေးလူသွားခဲ့ကြတဲ့ပလောင်ပြည်နယ်လွမြောက်ရေးတပ်ဦး PSLFတအောင်အမျိုးသားလွတ်မြောက်ရေးတပ်တော် TNLA တပ်မတော်သားများနဲ့ပူးပေါင်းတပ်အားရည်စူး၍အလှူဒါနပြုလုပ်ပေးခဲ့ကြောင်း TNLA မှသတင်းထုတ်ပြန်ထားပါသည်၎င်းတို့ဟာတအောင်ပြည်နယ်လွတ်မြောက်ရေးမြန်မာပြည်တွင်းရှိတိုင်းရင်းသားပြည်သူလူထုများအားရရဲဆက်ဆက်တပ်ဖြတ်နေတဲ့အာဏာရှင်စစ်ကောင်စီတပ်အမြင့်ပြတ်ချိန်မုံရေးစစ်မှန်တဲ့ Federal Democracy ရရှိရေးအတွက်အာဏာရှင်စစ်ကောင်စီအားရွရွချွန်ချွန်တော်လှန်တိုက်ခိုက်ရင်အသက်ပေးလူခဲ့ကြရတယ်လို့ဖော်ပြထားပါသည်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ PSLF TNLAMNDJP, MNDAA နဲ့ ULAAA တို့ဦးဆောင်စတင်ခဲ့တဲ့2023ခုနှစ်အောက်တိုဘာလ28ရက်နေ့တစ်တုံညာနှစ်ကွန်စစ်စင်ရေးဟာအောက်တိုဘာလ28ရက်နေ့မှာတနှစ်တည်းပြည့်မြောက်ခဲ့ပြီးနောက်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့နဲ့အတူຫນွေဦးတော်လှန်ရေးတပ်ဖွဲ့များတော်လှန်အင်အားစုများပူးပေါင်းပါဝင်ဆင်နွှဲတဲ့စစ်စင်ရေးလည်းဖြစ်ပါတယ်တစ်တုံညာနှစ်ကွန်စစ်စင်ရေးအပိုင်းတစ်မှာတောင်းတက်မတော်မှစစ်ကောင်စီတင်းချုပ်ထားတဲ့နမ်ခန်ကုတ်ခိုင်နမ်မတူမန်တုံနမ်ဆန်မိုင်းလုံးနဲ့မိုင်းငော့မြို့တို့ကိုထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်တစ်တုံညာနှစ်ကုန်းစစ်စင်ရေးအပိုင်းနှစ်မှာလည်းလက်ကျန်မြို့ဖြစ်တဲ့ကြောက်မဲတီဘောနောင်ချိုမိုးကုံနဲ့မိုးမိတ်မြို့နယ်တို့ကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတောင်ခန်းစခန်းကိုသာသိမ်းပိုက်ရန်ကြံရှိတော့တာပဲဖြစ်ပါတယ်စစ်စင်ရေးတစ်နှစ်တာအတွင်းကိုကျိုးမငယ်အာနာရှင်စစ်အုပ်စုများကိုရွရွချွတ်ချွန်တိုက်ပွဲဝင်တော်လန်တိုက်ခိုက်ပြီးအသက်သွေးချွေးနဲ့ကိုလက်အင်အားပေးလူသွားခဲ့ကြတဲ့ PSLF TNLA တပ်မတော်သားများနဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့ဝင်များ PSLF TNLA နဲ့မိဘပြည်သူများမှအစဉ်အောင့်မေ့ဂုဏ်ယူကာတမိုင်းမှတ်တမ်းတင်အပ်ပါကြောင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာတစ်တုံညာနှစ်ကုန်းစစ်စင်ရေးနှစ်ပတ်လည်မှတ်တမ်းများ PLF ထုတ်ပြန်တဲ့သတင်းကိုတင်ပြပေးကြပါရစေ။မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တအောင်မျိုးသားလွတ်မြောက်ရေးတပ်တော် TNLA နဲ့အရက်ခတပ်တော် AA တို့ဦးဆောင်တဲ့တစ်တုံညာနှစ်ကုန်းစစ်စင်ရေးမှာပူးပေါင်းပါဝင်ကစစ်ကောင်စီရဲ့တပ်စခန်းများနဲ့၎င်းတို့ထိန်းချုပ်ထားတဲ့မြို့ရွာများကိုသိမ်းပိုင်နိုင်ခဲ့တဲ့မှတ်တမ်းများကိုပြည်သူ့လွတ်မြောက်ရေးတပ်မတော် People's Liberation Army PLA မှသတင်းထုတ်ပြန်ထားပါရစေ။2023ခုနှစ်အောက်တိုဘာလ28ရက်နေ့28ရက်နေ့တို့မှာတိန်းနီမြို့ကို MNDAA နဲ့ PLA တို့ပူးပေါင်းကသိမ်းပိုင်နိုင်ခဲ့ပြီးတိန်းနီမြို့ရှိရေဘူးစစ်စေးရေးဂိတ်စခန်းအား2023ခုနှစ်နိုဝင်ဘာလ12ရက်နေ့မှာသိမ်းပိုင်နိုင်ခဲ့တယ်လို့ဖော်ပြထားပါတယ်တိန်းနီမြို့အခြေဆိုင်စစ်ကောင်စီရဲ့စစ်စင်ရေးကုကဲမှုဌာနချုပ်စာကာခ16ကိုအောက်တိုဘာလ30ရက်နေ့ကစတင်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ရာရက်ပေါင်း82ရက်အကြာ2024ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအပိသက်သိမ်းပိုင်နိုင်ခဲ့တယ်လို့စာကာခ16ကိုသိမ်းပိုက်တဲ့ ရာမှာကင်းအီမျိုးသားများကာကွယ်ရေးတပ် KNDF ကလည်းစစ်ကူပေးခဲ့တယ်လို့သိရှိရပါတယ်။စကိုင်းတိုင်းတွင်းမှာလည်းစစ်ကောင်စီနဲ့ပြူစောထီးများတက်ဆွဲရာရေဦးမြို့နယ်အောင်တာယာကျွော်ကို PLA ကဦးဆောင်ပြီးအောင်မြင်စွာတိုက်ခိုက်နိုင်ခဲ့တဲ့အပြင်ပြည်သူ့လွတ်မြောက်ရေးတပ်မတော်ရဲ့အမတ်တစ်စစ်ဒေသအနောက်မြောက်စစ်ဒေသနဲ့အမတ်ကိုစစ်ဒေသတို့တွင်မှာလည်းတိုက်ပွဲများပေါ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။တစ်တုံညာနှစ်ခုစစ်စီဒုတိယလှိုင်းမှာလည်းဇွန်လ28ရက်နေ့ကတအောင်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ပူးပေါင်းကမိုးမိတ်မြို့နယ်အတွင်းရှိကြောက်မောရဲစခန်းကိုသိမ်းပိုင်နိုင်ခဲ့ပြီးဇွန်လ29ရက်နေ့မှာစစ်ကောင်စီတပ်များတက်ဆွဲထားတဲ့ကင်းချောင်းစခန်းကိုသိမ်းပိုင်နိုင်ခဲ့တယ်လို့သိရှိရပါတယ်။ထို့နောက်မိုးမိတ်မြို့ကိုဇွန်လ28ရက်နေ့မှာသိမ်းပိုင်နိုင်ခဲ့ပြီးမိုးမိတ်မြို့ခြေဆိုင်စကက27လောက်ခန်းခလာရ348ခလာရ286နဲ့ခလာရ223တို့အခြေဆိုင်ရာစစ်ဗျူဟာအခြေချမိုးမိတ်ဗျူဟာကိုတလကြော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးနောက်ဇူလိုင်လ30ရက်နေ့မှာအပိသက်သိမ့်ပိုက်နိုင်ခဲ့ကမိုးမိတ်မြို့ကိုအလုံးစုံထိန်းချုပ်နိုင်ခဲ့တယ်လို့ဖော်ပြထားရှိပါတယ်။လာရှိုးမြို့မျိုးသိမ့်တိုက်ပွဲမှာလည်း MNDAA ဗမာမျိုးသားလူမျိုးရေးတက်တော် BPLA တို့အတူပူးပေါင်းပါဝင်ခဲ့ကြပြီးလာရှိုးမြို့အခြေဆိုင်ချေလျင်တရင်ခလာရ68ကိုဇူလိုင်လ28ရက်နေ့မှာသိမ့်ပိုက်နိုင်ခဲ့ကလာရှိုးမြို့ကိုဩဂုတ်လ3ရက်နေ့မှာအပိသက်သိမ့်ပိုက်နိုင်ခဲ့တယ်လို့သိရှိရပါတယ်။ဩဂုတ်လ9ရက်နေ့မှာ TNL မိုးကုတ်ဗျူဟာနဲ့ပူပေါင်းကတပိတ်ချင်းမြို့အတွင်းရှိခလာရ148ကိုသိမ့်ပိုင်နိုင်ခဲ့ပြီးဩဂုတ်လ14ရက်နေ့မှာလည်းမိုးကုတ်တပိတ်ချင်းမန္တလေးလမ်းစုံရှိဖော့ဒေါ်လမ်းစုံစခန်းကိုသိမ့်ပိုင်နိုင်ခဲ့တယ်လို့ဖော်ပြထားရှိပါတယ်။ဆက်လက်၍ဩဂုတ်လ16ရက်နေ့မှာ TNL နဲ့ပူပေါင်းကတပိတ်ချင်းမြို့နဲ့တွင်းငယ်ကျွော်ကိုသိမ့်ပိုင်နိုင်ခဲ့ပြီးတီဘောမြို့သိမ့်တိုက်ပွဲမှာလည်းအောက်တိုဘာလ17ရက်နေ့မှ23ရက်နေ့အထိဖြတ်တောက်ရေးတာဝန်ယူကပူပေါင်းတိုက်ပွဲဝင်ခဲ့တယ်လို့သိရှိရပါတယ်။တပိတ်ချင်းမြို့နယ်အတွင်းရှိ9မိုင်ကြောက်ကြီးနယ်စစ်ကောင်စီရဲ့တပ်မတော်တမ်းမြင့်လင်းကျေးရင်တန်းတန်းကြောင့်မတရားမျိုးနယ်အတွင်းရှိစစ်ကောင်စီရဲ့တပ်စခန်းများကိုဆက်လက်တိုက်ခိုက်လျက်ရှိတယ်လို့ဖော်ပြထားရှိပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးမှာ MNDAA, TNLA, AA တို့နဲ့အတူ611တပ်မဟာအတွင်းမှပြည်သူ့လွတ်မြောက်ရေးတပ်မတော် PLA, ဗမာပြည်သူ့လွတ်မြောက်ရေးတပ်တော် BPLA, KNI မျိုးသားများကာကွယ်ရေးတပ် KNDF, လာရှိုး PDF, မန္တလေး PDF, ဗမာမျိုးသားတော်လှန်ရေးတပ်မတော် BNRA, ဒရုန်းတပ်ဖွဲ့များနဲ့အခြားမဟာမိတ်တပ်ဖွဲ့များပူးပေါင်းတိုက်ပွဲဝင်ခဲ့ကြောင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ BBLA ဟာမကြခင်အညာဒေသမှာထိချပြီးစစ်စင်ရေးတွေဖော်ဆောင်လာနိုင်တော့မည်ဟုအသိပေးကြေညာထားတဲ့သတင်းကိုတင်ပြပေးခြင်းပါတယ် BBLA ဟာမကြခင်အညာဒေသမှာထိချပြီးစစ်စင်ရေးတွေဖော်ဆောင်လာနိုင်တော့မှာဖြစ်ပြီးအညာလူထုကလည်းကြိုဆိုမယ်လို့ယုံကြည်မျှော်လင့်ပါကြောင်း BBLA တာဝန်ခံမောင်ဆောင်ခါမှအသိပေးဖော်ပြထားပါတယ်အောက်တိုဘာလ28ရက်နေ့ဟာတစ်တုံညာနှစ်ကွန်စစ်စင်ရေးနှစ်ပတ်လည်ဖြစ်ပြီးညီနောင်မဟာမိတ်သုံးဘွဲ့ရဲ့ဦးဆောင်မှုအောက်မှာຫນွေဦးတော်လှန်ရေးတပ်ဖွဲ့တွေအများကြီးတိုးတက်ဖြစ်ထွန်းခဲ့တာကြောင့်ဒီကျေးဇူးကိုဘယ်တော့မှမေ့မှာမဟုတ်ပါဘူးလို့မောင်ဆောင်ခါမှရေးသားထားပါတယ်ခင်ဗျာအောင်စီရစစ်ကြောင်းအာရှလမ်းမကြီးပေါ်မှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးလက်နက်ခဲယမ်းများတင်စီရရှိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ကရင်ပြည်နယ်မြဝတီမြို့ဘက်ကိုတက်လာတဲ့စစ်ကောင်စီရဲ့တပ်မ55တပ်မ17နဲ့စကခ12အောင်စီရစစ်ကြောင်းနဲ့တောင်ပိုင်းစစ်ဒေသစစ်ဒေသကွဲ3ဗျူဟာ32စစ်ကြောင်းတို့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်။အောက်တိုဘာလ26ရက်နေ့ကအာရှလမ်းမကြီးတနေရာမှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးကြီးကားများ10ခုနဲ့လက်နက်ကြီးကြီးခဲယမ်းများကိုတင်စီရရှိခဲ့ပါအဆိုပါတိုက်ပွဲတွင်စစ်ကောင်စီတပ်မှတေဆုံးဒဏ်ရာရရှိမှုစီးရင်ကိုအတီးပြုနေစေဖြစ်ပြီးပူးပေါင်းတပ်ဖက်မှလည်းရဲဘော်3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်အဆိုပါစစ်စင်ရေးကိုပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသကွယ်အမှတ်3ဗျူဟာ32ကော့ဘရာစစ်ကြောင်း1ကော့ဘရာစစ်ကြောင်း2တက်တစ်နဲ့စစ်ကြောင်းဗျူဟာ31လောက်ခန့်ကြားဗျူစစ်ကြောင်းရောင်နီဒရုန်းအထူးတပ်ဖွဲ့ Golden Eagle နဲ့ KNU KNLA Federal Wings Justic Wings Fixed Wing တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီဖလန်းမြို့မှာနှစ်ရက်တာဇတ်တိုက်တိုက်ပွဲဖြစ်ပွားခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။အော်တိုဘာလ26ရက်နေ့ကဖလန်းမြို့အဝင်မှာစစ်ကောင်စီတပ်နဲ့ချင်းမျိုးသားကာကွယ်တပ်ဖွဲ့ CNDF တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမြို့ပေါ်မှာရှိနေတဲ့ဒေသခံတဝက်ထွက်ပြေးတိမ်းရှောင်နေကြရတယ်လို့သိရှိရပါတယ်။စစ်ကောင်စီကပစ်တဲ့လက်နက်ကြီးထိမှန်တဲ့အတွက်ကြောင့်တောင်ယာလုံးနေတဲ့ဒေသခံအမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးကြံပါရီရက်ကွက်ကနေင်းတလုံးပေါ်လက်နက်ကြီးကြားတဲ့အတွက်ကြောင့်အမျိုးသမီး2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ဒုတိယအကြိမ်ဆစ်ဆောင်ကြတာကြောင့်မြို့ပေါ်မှာပြည်သူ၃ပုံ၃ပုံခန့်သာကြန့်ရှိတော့တယ်လို့သိရှိရပါတယ်အော်တိုဘားလ25ရက်နေ့မှာလေဖလန်းမြို့ပေါ်မှာစစ်ကောင်စီတပ်နဲ့ CNDF တို့တိုက်ပွဲ2နာရီကြာဖြစ်ပွားခဲ့ပြီးစစ်ကောင်စီရဲ့လက်နက်ကြီးဖြစ်ခဲ့မှုကြောင့်ဒေသခံတို့ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ ဆက်လက်ပြီးငဇုံမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့စနိုက်ပါနဲ့ပစ်ခတ်ခံခဲ့ရပြီးနှစ်ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မန္တလေးတိုင်းမြင်းကြံခရိုင်ငဇုံမြို့နယ်ငမ်းမြကြီးရဲစခန်းကနေထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့စနိုက်ပါနဲ့ပစ်ခတ်ခံခဲ့ရပြီးနှစ်ဦးသေဆုံးခဲ့တယ်လို့မြင်းကြံခရိုင်တရင်ခွနဲ့0ပျောက်ကြားတပ်ဖွဲ့မြင်းကြံကသတင်းထုတ်ပြန်ထားပါရစေ။အော်တိုဘားလ28ရက်နေ့မနက်အစောပိုင်းမှာငမ်းမြကြီးရဲစခန်းကနေထွက်လာတဲ့စစ်ကောင်စီတပ်သားတွေကိုလေကွင်းနဲ့အရောက်မှာကင်းပုံးဝင်စောက်ဆိုင်နေတဲ့0ပျောက်ကြားတပ်ဖွဲ့ဝင်တွေကစနိုက်ပါနဲ့ပစ်ခတ်ခဲ့တာလို့ဆိုပါတယ်။အဆိုပါပစ်ခတ်မှုအတွင်းစစ်ကောင်စီတပ်သား2ဦးလဲကြသေဆုံးသွားခဲ့ပြီးသေဆုံးသွားတဲ့2ယောက်ကိုဆွဲကတက်ဆုပ်သွားခဲ့တာကြောင့်တော်လှန်ရေးပေါ်များထိခိုက်မှုမရှိဘဲပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကိုမြင်းကြံခရိုင်တရင်ခွနဲ့0ပျောက်ကြားတပ်ဖွဲ့နဲ့မြင်းကြံခရိုင်တရင်6တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ဒူပလာခရိုင်တွင်စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ပြည်သူတဦးသေဆုံးပြီးတဦးဒဏ်ရာရရှိတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ကင်းအမျိုးသားစီယုံ KNA ကော်တူးလီအုပ်ချုပ်ရေးနယ်မြေဒူပလာခရိုင်ဝင်းရည်မြို့နယ်တွင်စစ်ကောင်စီကတိုက်လေရင်နဲ့ပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်အရက်သားပြည်သူတဦးသေဆုံးပြီးတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အော်တိုဘားလ25ရက်နေ့မနက်7:48မိနစ်အချိန်မှာမော်ဘီလေတပ်မှ YAK130 တိုက်လေရင်တစ်စီးနဲ့ပေါင်900ဘုံနှလုံးကိုဝင်းရည်မြို့ပနောကျဲခိကျွာကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အဆိုပါဘုံကျဲတိုက်ခိုက်မှုကြောင့်ကျေးရွာနေအသက်30ကျော်အရွယ်စောသေးမှုတည်ဆုံးခဲ့ကအသက်33နှစ်အရွယ်ရှိနော်အဲတာမှုထိခိုက်ဒဏ်ရာရရှိခဲ့ပြီးပြည်သူပိုင်းနေနှလုံးနဲ့ဖျားချောင်းတစ်လုံးထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလပီဘူးသူမြို့နယ်တွင်စစ်ကောင်စီတိုက်လေရေးပစ်ခတ်မှုကြောင့်ကျောင်းနေအင်အားအချို့ပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။အော်တိုဘားလ26ရက်နေ့မနက်9နာရီအချိန်မှာအကြမ်းဖက်စစ်ကောင်စီရဲ့ Y12 တစီးဟာခေါဘုတ်ဒေသခေါဘုတ်အုပ်စုအတွင်းသို့ဘုံးစံအလုံး40ခန်းလာရောက်ကျဲချသွားခဲ့ကြောင်း KNU မူကြော်မှသတင်းထုတ်ပြန်ထားပါရစေ။ထို့အတူအော်တိုဘားလ25ရက်နေ့မနက်10:15မိနစ်အချိန်မှာလေအကြမ်းဖက်စစ်ကောင်စီရဲ့တိုက်လေရင်မှာစောပွဲတဲကျွာပါဟိုက်အုပ်စုအတွင်းသို့ဘုံးစံနှလုံးလာရောက်ကျဲချခဲ့ပြီးစစ်တပ်နဲ့ပစ်ခတ်ခဲ့ရာကျောင်းအဆောက်အဦးတစ်လုံးနဲ့အင်ဂျီ3လုံးထိခိုက်ပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်။ထို့နေ့ညနေ 18:45 မိနစ်အချိန်မှာလေအဆိုပါကျေးရွာနဲ့အနီးဒေသအတွင်းသို့ဘုံစံ30လုံးများလာရောက်ကျဲချသွားခဲ့ပြီးည 21:00 မှ 22:00 အတွင်းအကြမ်းဖက်စစ်ကောင်စီရဲ့တိုက်လေယာဉ်နဲ့၎င်းတို့တပ်စခန်းရှိရာခေါဘုတ်နေရာအနီးတစ်ဝိုက်သို့ဘုံစံနှလုံးနဲ့၎င်းဝိုင်းတွဲနဲ့ဘုံစံအလုံး30ခန်း၎င်းလာရောက်ကျဲချပစ်ခတ်ခဲ့ကြောင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ ABSDF အမှတ်30ကျောင်းမှာပြုလုပ်ခဲ့တဲ့အခြေခံစစ်ပညာသင်တန်းနှစ်မြင့်ဆောင်2024သင်တန်းအပတ်စဉ်ကသင်တန်းစဉ်ပွဲခန်းတာပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်အော်တိုဘားလ28ရက်နေ့ကမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော်အမှတ်30ကျောင်းမှာပြုလုပ်တဲ့အခြေခံစစ်ပညာသင်တန်းနှစ်မြင့်ဆောင်2024သင်တန်းပတ်စဉ်ကသင်တန်းစဉ်ပွဲခန်းနောက်ကိုစစ်ကြောင်း3လှုပ်ရှားနေမြေမှာပြုလုပ်ခဲ့ကြောင်း ABSDF Colon 3မှာတရင်ထုတ်ပြန်ထားပါတယ်သင်တန်းစဉ်ရဲဘော်များကိုစစ်ကြောင်းမှုရဲဘော်မင်းထေးမှာတက်စစ်ဆေးခဲ့ပြီးအဖွဲ့အမှားစကားပြောကြားခဲ့ကသင်တန်းကာလ6လကြာမြင့်ခဲ့တဲ့ဆိုပါသင်တန်းကိုကျောင်းသားတက်မတော်တက်ဖွဲ့ဝင်ရဲဘော်24ဦးတင်တန်းဆင်ခဲ့ကြကတပ်ဖွဲ့ဝင်အလံကိုင်းတစ္ဆာဆိုခဲ့ကြတယ်လို့ဖော်ပြထားပါတယ်။အဆိုပါတင်တန်းဆင်ပွဲကို ABSDF တပ်ဖွဲ့ဝင်များမဟာမိတ်ညီနောင်တပ်ဖွဲ့များဒေသအတွင်းရှိပါကဖာများနဲ့ပြည်သူလူထုများတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါပါ။
Radio NUG မှဆက်လက်အံလွင့်ပေးနေပါတယ်။စစ်ရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ28ရက်မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးသတင်းအနေဖြင့်ညှဉ်းပန်းနှိပ်စက်ခြင်း၊လိမ်မိုင်းဆိုင်ရာညှဉ်းပန်းမှု၊လူမဆန်၍နှိမ့်ချသောဆက်ဆံမှုများမှာစစ်အုပ်စုကရဲသားပြည်သူများကိုဖိနှိပ်ရန်နှင့်တော်လိုင်းအင်အားစုများ၏သတင်းများကိုရယူရန်အသုံးပြုသောရက်စက်သည့်နီလန်းများအနက်အချို့သာဖြစ်ဟုတာမတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစည်းအဝေးအတွင်လူမှုရေး၊လူသားချင်းစာနာမှုနှင့်ညီကြေးမှုဆိုင်ရာကော်မတီတတိယကော်မတီတွင် ညမနှိမ့်ဆက်မှုနှင့်အခြားသောရက်ဆက်ကြမ်းကြုတ်၍လူမဆန်သောဒုတိမဟုတ်နှိမ့်ချသောဆက်ဆံမှုဒုတိမဟုတ်ပြည်တံပေးခြင်းဆံရကော်မတီဥက္ကဋ္ဌနှင့်ကော်မတီခွဲဥက္ကဋ္ဌနှင့်အထူးစီရင်ခံစာတင်သွင်းသူတို့နှင့်အပြန်အလှန်ဆွေးနွေးမှုအစီအစဉ်အတွင်ညမနှိမ့်ဆက်ခြင်းလိမ်မိုင်းဆံရညမမှုလူမဆန်၍နှိမ့်ချသောဆက်ဆံမှုများမှာစေအုပ်စုကယထာပြည်သူများကိုဖိနှိပ်ရန်နှင့်တော်လိုင်းအင်အားစုများ၏တရင်များကိုရယူရန်အသုံးပြုသောရက်ဆက်သည့်နီလန်းများအနက်အချို့သာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကပြောကြားခဲ့ပါတယ်။စစ်အုပ်စုအနေဖြင့်အဆိုပါရက်ဆက်ကြမ်းတမ်းသောလုပ်ရပ်များကိုစစ်ကြောရေးစင်တာများအကျဉ်းထောင်များနှင့်ကြေးရွာများအားအလင်းအငိုက်တိုက်ခတ်ရာတွင်အများဆုံးအသုံးပြုလျက်ရှိသည်ကိုဗီဒီယိုရုပ်သံများအပါအဝင်အစီရင်ခံစာအများအပြားမှတဆင့်လေ့လာတွေ့ရှိရကြောင်းဆိုထားပါတယ်။မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်ညားအရာဖန်စီထိန်သိမ်းခံထားရသူများအနေဖြင့်ရိုက်နှက်ခြင်းလျှက်စစ်ရှော့ပေးခြင်းအသက်ရှူကြက်သည့်အထိလဲမျိုးညှစ်ခြင်းတို့အပါအဝင်ရုပ်ပိုင်းဆိုင်ရာအလွန်အမင်းညှဉ်းပန်းနှိပ်စက်ခြင်းလက်သေးများအားပလာယာများဖြင့်ညှက်ထုတ်ခြင်းတပ်ငယ်များနှင့်အရွယ်ရောက်ပြီးသူများအားကြားမမရွေအုပ်စုဖွဲ့အဓမ္မပြုကျင့်ခြင်းအပါအဝင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုများကိုအရက်ဆက်ဆုံးပုံစံဖြင့်ကျူးလွန်ခြင်းလေရင်ငါများအပေါ်မီးလောင်မြိုက်ခြင်းနှင့်အခြားသောလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုများနှင့်ကြားမအခြေပြုရာဇဝဲမှုများနှင့်လိုအပ်သည့်ကြမ်းမာရေးစောင့်ရှောက်မှုများကိုရည်ရွယ်ချက်ရှိရှိမပေးအပ်ခြင်းစသည့်ပုံစံများဖြင့်စနစ်တကျနှင့်ကြဲကြဲပြန့်ပြန့်အကြမ်းဖက်ခံထားရကြောင်းတမ်းအမတ်ကြီးကပြောဆိုထားပါသည်။မန္တလေးတိုင်းဝင်းကြီးကျောက်ဟောင်းနှင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဤဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ဤဖြစ်စဉ်မှာလက်ငင်းဖြစ်စဉ်တစ်ခုပင်ဖြစ်ကြောင်း၎င်းအနေဖြင့်ဖန်စီထိန်သိမ်းခံထားရစဉ်တင်းတင်းလျောက်ပတ်သောကျန်းမာရေးစောင့်ရှောက်မှုမရရှိသဖြင့်9ရက်10လ2024ရက်နေ့ကကွဲလွန်သွားခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ຫນွေဥပန် CEO မှတုံငင်ပိုင်ဆိုင်ထားသူများထံသို့ထပ်မံ၍အမျက်ဝေစုခွဲဝေပေးတဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာလ18ရက်ဤຫນွေဥပန် CEO မှကြီးညာချက်အတိုင်းတုံငင်ပိုင်ဆိုင်ထားသူများထံသို့ထပ်မံ၍အမျက်ဝေစုခွဲဝေခြင်းကိုအော်တိုဘာလ28ရက်မှစပြီးစတင်ဖြန့်ဖြူးနေပြီဖြစ်ကြောင်း SDB မှသတင်းထုတ်ပြန်ပါတယ်။2024ခုနှစ်ဇန်နဝါရီ1ရက်မှဇွန်လ30ရက်နေ့အတွက်ဘဏ်ဝင်ငွေ၏အသတင်းအမျက်အစွန်းဖြစ်သည့် USD 36,289 ကို SDB တုံကင်အစုရှယ်ယာရှင်များအားလုံးထံယာနုံပြည့်ဒုတိယအကြိမ်အမျက်ဝေစုခွဲဝေပေးနိုင်ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။အမျက်ဝေစုရရှိမှုကိုမိမိ SDB အကောင့်ဤ Transition History တွင်အော်တိုဘာလကုန်နောက်ဆုံးထားပြီးစစ်ဆေးကြည့်ရှုနိုင်မှာဖြစ်ပြီးຫນွေဥပန်ဤ ICO Round 2ကိုလည်း November 15မှ December 5ရက်နေ့အထိကျင်းပသွားမှာဖြစ်လို့တော်လန်ပြည်သူတရက်လုံးနှင့်ဗန္နာရေးအောင်ပွဲစဉ်နွယ်ရင်ယခုထက်မကသောအောင်မြင်မှုများပိုင်ဆိုင်နိုင်ရန်အတွက်တခဲနဲ့ပါဝင်ရင်းနှီးမြှုပ်နှံနိုင်ကြဖို့လည်းတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာဆက်လက်ပြီးကချင်ကရင်နှင့်မန္တလေးတွင်ပြပထုတ်ကုန်များတင်ဆောင်သည်ဟုဆိုကာအိမ်စည်းကားကုန်ကားနှင့်ခရီးသည်တင်ကားရှိစီအသိမ်းခံရတဲ့သတင်းကိုတင်ပြပေးပါမယ်မြောက်ရီမြို့မှရိုးရားပစ္စည်းများတင်ဆောင်လာသောအိမ်စည်းကားခရီးသည်တင်ကားနှင့်ကုန်ကားများကိုစစ်ကောင်စီကသိမ်းယူလျက်ရှိကြောင်းရင်းမောင်းကိုလည်းဖမ်းဆီးထားကြောင်းကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းရှင်တချို့မှကုန်ကားများပါသိမ်းဆဲခံနေရ၍အလွန်ဒုက္ခဖြစ်နေရကြောင်းမော်လမြိုင်အခြေဆိုင်အဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းရှင်အချို့ထံမှသိရပါဗျ။အရင်လတွေကကုန်မဲဖမ်းပြီးလူနဲ့ကားကိုညှိနှိုင်းငွေပေးရင်ပြန်လွတ်ပေးကာအခုကစီမံချက်နဲ့ဖမ်းခိုင်းနေလို့ပြန်ရွေးဝယ်မပေးဘူးလို့သိရပါဗျ။ကုန်ကားသိမ်းခံရသောလုပ်ငန်းရှင်တချို့ကဂိတ်တာဝန်ကြားစစ်တပ်တာဝန်ရှိသူတွေနဲ့ဆက်သွယ်ကြည့်တော့အစားထိုးကားတစ်စီးထည့်ရမှာဖြစ်တာကြောင့်ကားတန်ဖိုးရဲ့80ရာခိုင်နှုန်းပေးရင်ကားပြန်ပေးမယ်လို့ဆိုတာကြောင့်ပြန်ရွေးသူအချို့ကြောင့်ဂိတ်တာဝန်ကြားသူများစီးပွားဖြစ်နေတယ်လို့သိရပါဗျခင်ဗျာ။ဆလဘီကောလင်းမြို့နယ်အနောက်ချမ်းမှာစစ်ရှောင်နေတဲ့မီယထားစီဒီယမ်တူအတဝါယောဂခန်းစားနေရတာကြောင့်စေကူသားဖို့ထောက်ပံ့ပေးတဲ့သတင်းကိုတင်ပြပေးပါမယ်။ကောလင်းမြို့နယ်အနောက်ချမ်းမှာစစ်ရှောင်နေတဲ့မီယထားစီဒီယမ်ကိုသိန်းအမီလွဲသည်အတဝါယောဂခန်းစားနေရပြီးစေကူသားဖို့အခက်ခဲဖြစ်နေလို့ပြည်သူမှပြည်သူတို့အဖွဲ့နှင့်စေတနာရှင်ပြည်သူများမှပါဝင်လှူဒန်းသောအလှငွေအားတွားရောက်ထောက်ပံ့ပေးခဲ့ကြောင်းပြည်သူမှပြည်သူတို့ကောလင်းမှသတင်းထုတ်ပြန်ပါတယ်။ပြည်သူများပါဝင်လှူဒန်းမှုနှင့်အတူစေကူသားစရိတ်တသိန်းခွဲချက်ထောက်ပံ့ကူညီနိုင်ခဲ့တယ်လို့သိရပါဗျ။အစကတည်းကစီဒီအမ်ဝန်ထမ်းလည်းဖြစ်တယ်။အလောက်ကင်ကြတော့လည်းလက်တလို့မရှိစားဝတ်နေရေးတောင်ခက်ခက်ခဲခဲဖြေရှင်းနေရတာခုလိုအတဝါပါဖြစ်တော့စေကူဖို့တော်တော်ခက်ခဲတာပေါ့။ မရရတဲ့အလုပ်လုပ်တယ်စူးစမ်းဖြေရှင်းရတာပဲကူကပင်လယ်ဘူးနယ်ဘက်တစ်ဆက်မှာ22ရက်အလုပ်သွားလုပ်ပြီးပြန်လာတာငွေတသိန်းကျော်လောက်ပဲရခဲ့တယ်ရတဲ့ငွေလေးနဲ့မိသားစုစားဝတ်နေရေးဖြေရှင်းနေတာကူကျန်းမာရေးဖြစ်တော့ဆေးကုဖို့ခက်ခဲနေတာပေါ့လို့စီဒီအမ်ဝန်ထမ်းမှပြောပါတယ်ထိုသူဦးမိမဖြစ်သူမှလည်းသူအမျိုးသားဆေးဖို့လိုအပ်နေလို့ဟန်းဆက်လေးရောင်းပြီးဆေးဖို့အတွက်သုံးခဲ့ရတယ်လို့ဖြည့်ဆွက်ပြောကြားခဲ့ပါတယ်ခင်ဗျာဆက်လက်ပြီးတစ်တုံညာနှစ်ခွန်နှစ်ပတ်လည်အထိမ့်မှတ်အဖြစ်ရန်ကုန်မှာပြန်ဆုံမဲ့လှုပ်ရှားမှုဂျပန်နိုင်ငံတွင်ပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်အော်တိုဘာလ28ရက်နေ့တွင်ဂျပန်နိုင်ငံတိုကျိုမြို့ရှိစစ်ကောင်စီတန်ယုံဂျပန်လွှတ်တော်ကုလသမဂ္ဂတက္ကသိုလ်နှင့်အထင်ကရနေရာများတွင်ရေပဝဲပြည်သူအကျိုးပြုလူငယ်အဖွဲ့အစည်းနှင့် Revolution Tokyo Myanmar RTM တို့ပူးပေါင်းကရန်ကုန်မှာပြန်ဆုံမဲ့စာတမ်းပါအင်ဂျီများဝစ်ဆင်၍စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုပြုလုပ်ခဲ့ကြောင်းသတင်းရရှိပါသည်စစ်တပ်မှကျူးလွန်နေသည့်အကြမ်းဖက်ဆစ်ရာဇဝတ်မှုမှတ်တမ်းများအားအထူးလေးနက်ထားအေးအေးယူရန်လွတ်မြောက်ဒေသနှင့်ကမ္ဘာနိုင်ငံအသီးသီးသို့စန့်ကျင်တိမ်းရှောင်နေကြသူများအချင်းထောင်များမှနိုင်ငံအချင်းသားများမြေပေါ်မြေအောက်တော်လိုင်းအင်အားစုများနှင့်ရန်ကုန်ရှိမိဘပြည်သူများအားလုံးရန်ကုန်တွင်ပြန်ဆောင်ကြစေရန်ရေပဝဲ၏ဆောင်ပုတ်တစ်ခုဖြစ်သောရေပဝဲအလံတော်ကိုလက်ဆင့်ကမ်းလွှင့်ထူကြရန်ရည်ရွယ်၍ရန်ကုန်မှပြန်ဆောင်ကြမယ်လှုပ်ရှားမှုအားရန်ကုန်မှတိုကျိုသို့ယူဆောင်ခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါသည်အဆိုပါရန်ကုန်မှာပြန်ဆုံမဲ့လှုပ်ရှားမှုအားရေပဝဲမှရန်ကုန်မြို့ရွှေတဂုံစေတီတော်ခြေရင်းတွင်စတင်ခဲ့ပြီးမြို့လယ်ရှိအထင်ကရနေရာများ၌လက်နက်မဲ့နိုင်ငံရေးအန်တုလှုပ်ရှားမှုများပြုလုပ်ခဲ့ကြတယ်လို့သိရပါဗျ။ထို့လှုပ်ရှားမှုများတွင်ပါဝင်လှုပ်ရှားခဲ့ကြသောရေပဝဲရဲဘော်အမျိုးသား2ဦး၊အမျိုးသမီး2ဦးနှင့်ဆက်ဆက်2ဦးအားစစ်တပ်မှအကျဉ်းထောင်များတွင်ဖမ်းဆီးချုပ်နှောင်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာမတူပီချင်းဘာသာနဲ့ The Matubi Times ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပီထမ်းလမ်ကလုံးကတဲ့ကတဲ့ကိုကုံထောင်းနေကုံကုလကုံဒီအော်တိုဘာလာအယာသုမနာအောထန်းစနာတာအဒန်ကဘာလာဟဲလိုအုံနီပခန္နာချင်းလန်ဒီဖန်ဖော့စ်မတူပီဘရိဂိတ်2ကအဝေရုကနာငောတနာမီတင်းတာကုံထောင်းနေကုံကုလကုံဒီအော်တိုဘာလာနိလှေကွာနိကုလနေနာအစာယူတလာမင်းလုံးတီကငောတနာစီတီအက်ဖ်မတူပီပင်နမ်ခါကပ်ခတ်ခတ်နေခါခပ်နာအုံဝေတီခိုရမ်အစေတာเป็นน้ำเคิร์กอมงซาลาเกือบมินละไทยฮะตัดปาติประคาดเนกยอมมุนีติลาอดตึกนะคือแต่เพยะเป็นน้ำซาดิ่งนะเบนสีเทิมนะเบนอุกนะเบนเนอลือครึ่งนะเบนอเทนซาลาซีนะไทยฮะชิลันกองเซมินิสเตอร์เนบงยงเวทีกษายูติลาตึงซากขัลตุกนะเบนขอชิลันกองเซลเป็นน้ำขัลกาบเคิร์กเนกบงยงมุนีติขอสเตเมนดงอะตึงซากတိကငောတနာ CDF မတူပီဘရိဂိတ်2ကတမဟမှုလောအလုနာသီတီ Education Health Administration ကအဟမ်ဇာခကလောအငောအလုနာခိပအခူအပနေနာဆဒန်ချင်းခဘမတူပီခပီကတင်ဝိုင်ကဟုံးမဲနာစစ်ကောင်စီလောဗန်ကြောင်းနဲ့အပုမထာချီတလာမင်းလောကွန်ထောင်းနေကွန်ကုလ်ကွန်လီအော်တိုဘန်နီကူနိခန်ဟင်မန်ချောင်ဘဲနာစစ်ကောင်စီလိုဗန်ကြောင်းနဲ့ဘုံဝိနှိအထက်ချီလ်တီကဒึกနဲ့ဘန်ဟာကဒါငွန်အုံပေါ်တီလာမင်းလောမတူပီခပွီတာစစ်ကောင်စီကွန်မြေလမ်ကလို CTF မတူပီပရိကေ1နဲ့ချင်းဘရာဒါဟုဒ်ခကလိုအလောလောအုံတီတဟေယာမတူပီထောင်းရှိပီပယ်အက်ဒမင်စထရေးရှင်းလောအုတ်လောအပထမနာကံကောပခုတ်ကိုစေနာလုံပွေပုံတောင်ပုံညာတဲ့ငါမော်တော်ပခတာကုံထောင်းနေကုံကုလ်ကုံလီအော်တိုဘားနီကုလ်နင်းဟင်းနေနာဘုံတိချင်းပင်နာပခတ်လှန်မောလ်ခုံတိလာမင်းလောမော်တော်ဘုံတော့ငါအကဒုခေတာမတူပီခပွေမြို့မယက်စခန်တဲ့ငါကောနူအေမြင်အကုမ်ဆမ်လီကုံငါတိလာမင်းလော अनि हेता रिजवालुङा कुलखो बेनला सेहाम नो कफै मोतो अलेने हलोति कंको लामक्लो मोतो अयुलडुङा कपसेट वान्दी पगमुला दुग्नने अतोंग तिला मिंगलो अपलिना आ चेन खबल थानलांग खपुई खालथोना सीएनई का पिलनाम खालकाप कैप्टन मिंथोन ने मंग सक्सेलो खोहाम हाम हिंगना अपे खोइतिला मिंगलो कैप्टन मिंथोन अकुम कुले रुखेता कुमथावने कुमकुल कुमली अक्टूबर निकुल ने हि ने मिनचांग बेना थानलांग खपुई खुईका सिकाउसी अओमना मुन पखात अखा उवेंगा हिंगना अपे लओ कैप्टन मिंथुन है पलावा खपुई का पिलनाम पखात लाओमती अयु ने असा पनि असेताक दिला मिंगलाओ मंग सक्सेल कुम सेक्वा हेता कुमथावने कुमकुल कुमली अक्टूबर निकुल निखान नेन का थानलांग खपुई खालथोना खोने रामहामला हिंगलुंग अपेक दिला मिंगलाओ मंग सक्सेल हेता मतुपी खपुई खपुई वांगा ओमती पा लाइथांग कुइथांग का असपा दिला मिंगलाओ पंगाना सिंगापुर राम का ताइम असांग थाथुमना थलांग औमाइबेना सुरकपाई कुमथुम समो पखाता म्यामा पिलनाम ने मिस्टर जेहिलो अथोन पातिला सीएनए ओलथांगडोंगलोंगा तंगसा कुमथावनी कुमकुल कुमली अक्टूबर निकुल नेना ताइम असांग का थलांग औ अलेनबेन का सुरकपाई समो पखाते अमोति अमिखोय ने अतु पिलनाम खखलो थोन हामला लेक अयमोतिला मिंगलो समय कलहन को मिस्टर सातुया आउने मिस्टर जेहियर हेता सिंगापुर का उकुंग हकलो कुमथावनी कुमकुल कुमली अक्टूबर निकुलनिंगा नेना एससीटीएफ कम्युनिटी लाइफ सेवा अवार्ड कदो अपे खोइतिला मिंगलाओ अबना कुमथावनी कुमकुल कुमली छिनचुप अवार्ड का कदो प्रथम हमला नोमिनेस दोंगा मतु थांगने प्रथम थुम वानतिला मिंगलाओ छिनचुप लो पे खाम अतिम कुदो खुई का कुमथावनी कुमकुल कुमली कंटेस्ट क्रिएटर ऑफ द ईयर हमला मांग डेविड छिनतुप कुमथावनी कुमकुल कुमली न्यू आर्टिस्ट ऑफ द ईयर हमला मांग एमटी नांग ने कुमथावनी कुमकुल कुमली मोस्ट इन्फ्लुएंशियल ऑफ द ईयर हमला मांग रोम थलप अमी हे नोमिनेस डोंगा थु मोतिला मिंगलाओ डेविड थिंदु फेता लसाक बेन खो अमिंग थांगदि तेनहिन हांगा कॉन्टेक्ट अतुइसना असाइदि मिंग कथांग मतु थांगने पखाटलो एमटी नांग हेता लसाक कथे मतु थांगने पखाटला ओमदि ओमजी एमटी जेम ने बोंयोंग थेदि म्युजिक प्रोडक्शन तें पखाटा सायुलाओ मांग रोम थलब हेता बिजनेस कसाय थांगने पखाटला ओमदि छिनचुप लोपे कुमथावनी कुमकुल कुमथुम चेन यूज ऑफ द या कुदे डांगलाओ अमी खखे ऑनलाइन वोल्टिंग ने वोल नपे गुथाय मतुपी थाम फेसबुक पेज दोंगा वोल्टिंग लिंक खसे तुंग सखलाओम ति वोल खिप नपे गुथाय तिते कंजाक सगु रेडियो डोंग लोंगा नतुन कंगाय खखता कोलखो का अतु यल तकुम चोनी खात मिनचांग खनक परेले मिनी समथोमा 16 मीटर 17.79 मेगा हट डोंग लोंगा को नतो न थाइसं तमतुपी थाम ओल थाम खनतुम बेसोआ जाल्ला ओमायना कखु असा बेदिं ओसे
Radio NUG ရဲ့အစည်းအဝေးတွေကိုခေတ္တရေနာလိုက်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဂွန်ဒသမ9 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။